စပိစစည်းနဲ့ဘုံမှတ်ပုံတွင်ဌာနတာဝန်ရှိသူတွေက88မျိုးဆက်ကျောင်းသားကောင်းဆောင်ကိုအံ့ဘွယ်ကျော်အသုံးပြုနေတဲ့ laptop ကွန်ပျူတာဟာတရားဝင် license တင်အသုံးပြုခြင်းရှိမရှိဆိုတဲ့အကြောင်းပြချက်နဲ့တောက်ကြံနေညနေကလာရောက်စစ်ဆေးခဲ့တယ်လို့ကိုအံ့ဘွယ်ကျော်ကပြောပါတယ်။သူ့ရဲ့နေအိမ်ကိုလာရောက်စစ်ဆေးတာနဲ့ပတ်သက်ပြီးအခုလို့ပြောပါတယ်။ည
နေ9:00ခွဲလောက်မှကျွန်တော်အိမ်ကိုလူတို့တော့တက်လာတယ်။တယောက်ကပြန်ကြားရေးဝန်ကြီးဌာနဟာဆိုတဲ့ရင်းလို့ထိုးထားတယ်။အဲ့ဒီယောက်ကတော့စပိစစ်ဆေးရတယ်လို့ဆိုတယ်။သူတို့ကကျွန်တော်မှ laptop ကွန်ပျူတာရှိရဲ့အဲ့ laptop ကွန်ပျူတာနဲ့နိုင်ငံရေးကိစ္စတွေကိုလုပ်ဆောင်နေပါတယ်ဆိုပြီးတိုင်ချင်းရတဲ့အတွက် laptop ကွန်ပျူတာကိုဖြည့်ဆည်းတင်တဲ့အတွက်တာလာပါတယ်။အဒီဥစ္စာကတာဖွဲ့ပုံစံတင်းစီပုံစံလည်းမပါဒီတိုင်းကြတော့ကျွန်တော်မပေးနိုင်ပါဘူးလို့ပြောတဲ့အခါမှာသူတို့အားလည်းရဲတဲ့ပို့ပြီးတော့အဖြစ်မြင်ပါတယ်တဲ့။ဘယ်လောက်ထိလုပ်ပိုင်ခွင့်ရှိတယ်လဲဆိုရင်ခင်ဗျားရဲ့အင်အော်တော်မှချိန်သိမ့်လိုက်လို့ရပါတယ်တဲ့။အဲ့တော့ဒီ laptop ဒီကိစ္စလည်းတော့အင်ချိန်ပြီးတော့ပဲဖြစ်မယ်လို့ဒါပေမဲ့ဒါလို့ကျွန်တော်ကတော့မပေးနိုင်ဘူးလားလို့ဒီဥစ္စာကျွန်တော်တယောက်တည်းပိုင်နေကွန်ပျူတာလည်းမဟုတ်ဘူး။ပေးနိုင်ရင်လည်းစောင့်နေပါဗျာတဲ့ခင်ဗျားတာဝန်ရှိတဲ့အတိုင်းဆက်ဆက်လုပ်ပါမယ်။
Services ဝန်ထမ်းတွေဟာကိုအံ့ဘွယ်ကျော်သူ့ရဲ့နေအိမ်မှာဘယ်အချိန်တိရှိမယ်ဆိုတာကိုမေ့ပြီးနောက်ထပ်ပြန်လာမယ့်အကြောင်းပြောခဲ့ပေးမယ်လို့အခုထိတော့ကိုအံ့ဘွယ်ကျော်ကိုပြန်လာပြီးစစ်ဆေးတာတွေမလုပ်သေးဘူးလို့သိရပါတယ်။ကိုအံ့ဘွယ်ကျော်နေအိမ်ကိုလာတဲ့စာပေစစ်ဆေးအရာရှိကတော့စာပေစစ်ဆေးရေးလက်ထောက်ညွှန်ကြားမှုဥတန်းအောင်ဖြစ်ပြီးတော့ကျန်တဲ့သူတွေကလည်းပြည်ထရေးဝန်ကြီးဌာနဝန်ထမ်းတွေလို့သိရပါတယ်။88မျိုးဆက်ကျောင်းသားအဖွဲ့တွေကကိုထွန်းမြင့်အောင်အိမ်ကိုလည်းတောက်ကြံနေညနေမှာပဲပြည်ထရေးဝန်ကြီးဌာနကတွားရောက်စစ်ဆေးတာတွေလုပ်ခဲ့တယ်လို့သိရပါတယ်။လာရောက်စစ်ဆေးတဲ့အချိန်တုန်းကကိုထွန်းမြင့်အောင်ဟာနေအိမ်မှာမရှိတဲ့အတွက်စစ်ဆေးမခံခဲ့ရဘူးလို့88မျိုးဆက်ကျောင်းသားအဖွဲ့ဝင်တဦးကပြောပါတယ်။ဒါ့အပြင်တောက်ကြံနေနေ့လယ်မှာပလဲကွန်ပျူတာသင်တန်းဖွင့်ထားတဲ့ဦးမြင့်စုရဲ့ကွန်ပျူတာတွေကိုပါစာပေစစ်ဆေးရေးကစစ်ဆေးတာတွေလုပ်ခဲ့ပြီးပုံနှိပ်ဥပဒေနဲ့အရေးယူလို့ရတဲ့အကြောင်းချိန်ချောက်တာတွေလုပ်ခဲ့တယ်လို့သိရပါတယ်။88မျိုးဆက်ကျောင်းသားအဖွဲ့ဝင်ကိုပန်နေထွန်းကိုတော့စနေနေ့နံနက်ကအထူးသတင်းရဲတပ်ဖွဲ့ကခေါ်ယူသွားတဲ့အကြောင်းမိခင်ဒေါ်ညွညွဦးကအခုလိုပြောပါတယ
်။သတင်းတပ်ဖွဲ့ကလာခေါ်တော့ပါတယ်။လူကြီးတွေကမေးစရာရှိလို့ခေါ်တာပါလို့ပြောသွားတယ်။သူတို့ကအိမ်မလာဘူး။ကျမတို့ရဲ့လမ်းဆောင်ရှိတယ်။ရက်ွက်ကလမ်းဆောင်၊လဖိတ်ဆိုင်ရှိတယ်။အဲ့နာနေစောင့်ခေါ်တာ။ပထမသူတို့က9နာရီလောက်မှကိုပန်ဒိတ်ကိုပြောစရာရှိလို့ဆိုပြီးတော့လမ်းထဲကရက်ဝတ်တာအဖွဲ့ဝင်တွေကလာခေါ်တယ်။အဲ့တော့သားက9နာရီလောက်မှလိုက်သွားတာ။လိုက်တော့ပြန်လာပြီးတော့ခါကျမေမေတဲ့သားကိုတဲ့ပြန်လာကြရင်ခေါ်မယ်လို့ပြောတယ်တဲ့။သားအိမ်ဝမလာနဲ့ကျွန်တော်ထွက်ခိုင်မယ်လို့ပြောထားတယ်တဲ့။အဲကျမကိုနောက်တစ်ခေါက်အဲ့ဒီလာခေါ်တဲ့သတင်းတပ်ဖွဲ့ကလူကနောက်တစ်ခေါက်လာတယ်။သားကိုခေါ်သွားပြီးမှနောက်တစ်ခေါက်မိနစ်40လောက်ကြာတော့ကျမစီလာတယ်။ညနေပြန်ဖို့ပါမယ်လို့ပြောသွားတယ်။တကယ်ပို့မပို့ကတော့အိမ်ရောက်လာမှပဲ။သိကြတော့မှပါ။
88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့88ကျောင်းသားလှုပ်ရှားမှုနဲ့သူ့ကိုဖမ်းခဲ့တဲ့တုန်းကလည်း1962ခုနှစ်ပုံနှိပ်ဥပဒေနဲ့ဖမ်းခဲ့တာလို့ပြောပါဗျ။1988ခုနှစ်ကျောင်းသားလှုပ်ရှားမှုတုန်းကစာကူးစက်အသုံးမပြုနိုင်တဲ့အတွက်မှင်ကုံဘောပင်နဲ့ဖျောင်းဆက်ကူပေါ်မှာလက်ရင်းနဲ့ရေးမိချောင်းပေါ်မှာမှင်သုပ်အဝိစာပေါ်မှာလက်နဲ့လှိမ့်ဆက်မဲ့စလုံးပေါ်အောင်လုပ်ခဲ့တာတော့သူ့ကိုဖမ်းတဲ့အခါမှာပုံနှိပ်ဥပဒေနဲ့ဖမ်းခဲ့တာလို့ကိုမင်းကိုနိုင်ကပြောပါဗျ။ဒီမိုကရေစီရေးလှုပ်ရှားနေသူတွေပေါ်နီလန်းမျိုးစုံနဲ့အကြောင်းရှာဖမ်းဆီးဖို့လောက်တာနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကအခုလိုပြောပါတယ
်သူတို့ဖြစ်ဒီမိုကရေစီသမားတွေကိုအကြောင်းရှာတဲ့နေရာမှာတော့နီလန်းပေါင်းစုံနဲ့ပုံနှိပ်ရေးကအစခုလိုပေါ့စာပီစီစီရပဲပြောပြောပြန်ကြားရပဲခေါ်ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်သူတို့ကတော့အကြောင်းအမျိုးမျိုးရှာပြီးတော့လုပ်နေတာဆိုကျွန်တော်တို့စီမှာတော်တော်ဆိုးတဲ့အဖြစ်ပဲဗျာဒီခေတ်ဆိုရင်ကွန်ပျူတာဆိုတာကဒီကဘာမှာကလေးတွေလက်ထဲမှာရှိနေတဲ့ laptop ခေါ်တဲ့ဒီ laptop ပေါ်မှာတင်ရိုက်တဲ့ကွန်ပျူတာလေးတွေနိုင်ငံတကာမှာဆိုရင်ကလေးလေးတွေမူလာနာအစ်မကင်ကြွယ်ပြီးတော့ရှောက်သွားနေကြတဲ့ခေတ်နားမင်းမှာဘယ်ဆိုင်ဝဲဝဲကောက်ဝဲပြီးတော့ကောက်သုံးနေကြတဲ့ခေတ်မှာကွန်ပျူတာကိုကင်ကြွယ်မှုနဲ့သုံးစွဲမှုအပေါ်မှာလာပြီးတော့ရမဲရှာတဲ့ချင်းချောက်တဲ့ချောက်လန့်နေဆိုတဲ့ဟာမျိုးကဘလို့နည်းနဲ့ကဘာကိုရှင်းမောင်းတမ်းမလဲကျွန်တော်မေးပြရသေးအဲ့လိုလူငယ်တွေကွန်ပျူတာကင်နေတဲ့အပေါ်မှာပြဿနာရှာမယ်ဆိုရင်ဘလို့လို့ဒီကဘာအသိသိမလဲဘလို့လို့ပြီးတော့ဒီပညာရေးစနစ်မှာကဘာကိုစတင်ပြနိုင်မလဲခင်မီပညာရေးနဲ့ဘလို့လို့ပြီးတော့ပုံရိုးထွက်တဲ့နိုင်ငံကြီးကိုဘလို့လို့ရှိတတ်မလဲဆိုတော့ကျွန်တော်မေးပြရသေးတော့ဗျာ
ဒီမိုကရေစီရဲ့လှုပ်ရှားသူတွေပေါ်အကြောင်းရှာဖမ်းဆီးဖို့လောက်တာနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကသူ့သဘောထားအမြင်ကိုပြောသွားတာဖြစ်ကြောင်းပါခင်ဗျာ